အေးအေးရခိုင်လက်နက်ကင်ဖွဲ့အနေနဲ့ချင်းပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုဖမ်းဆီးထားပြီးလူမျိုးရေးဘာသာရေးသွေးထိုးမှုတွေနဲ့စုံစမ်းစစ်ဆေးနေတယ်လို့အေးအေးတာဝန်ရှိသူတွေကပြောပါတယ်။သူနဲ့အတူဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသားတဦးကတော့ဖမ်းဆီးပြီးမကြခင်မှာပဲအမောဖောက်တည်ဆုံသွားတယ်လို့လည်းသိရပါတယ်။ဖမ်းဆီးထားတဲ့ကြံသူအားလုံးကိုပြန်လွှတ်ပေးခဲ့ပြီလို့လည်းအေးအေးပြောခွင့်ရက VOA ကိုပြောပါတယ်။အခြေအနေအသေးစိတ်ကိုနိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါချင်းပြည်နယ်ပလတ်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ပါဝင်အိန္ဒိယနိုင်ငံကုမ္ပဏီက9ဦးစကပြန2ဦးနဲ့လေသမား2ဦးကိုမနေ့ကရခိုင်လက်နက်ကိုင်အေအဖွဲ့ကဖမ်းဆီးသွားရမှာဒီမနေ့မှာတချို့ကိုပြန်လွှတ်ပေးခဲ့ပေမဲ့အိန္ဒိယလုပ်ငန်းရှင်တို့တိတ်ဆုံသွားခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်
မနေ့ကအလဝါကနေပြောကြတောက်တော်ကိုဖတ်လာတဲ့အဖွဲ့ဒီတော့အိုင်နာကအိန္ဒိယမြန်မာဒူရန်ဘူကာလန်ဖောက်လုံကြီးဖောင်းခဲ့နေတဲ့ EPI ကုမ္ပဏီကအိန္ဒိယနိုင်ငံကလည်းရောက် RPB ကုမ္ပဏီကအိန္ဒိယနိုင်ငံက၃ရောက်ဆက်ကြံတဲ့ရောက်ဆက်လီမောင်သမားတွေရောက်ထောက်ချင်းပြည်နယ်အမတ်ကအမျိုးသားလွတ်တော်ကိုတွေရောက်၁၀ရောက်ကိုအလဝါနေစစ်တေကိုထွက်လာတဲ့ဤပုံနဲ့ထွက်လာတာကိုဒီလက်၂နာရီလောက်မှကျွန်တော်တောက်တော်ကိုရောက်ရှိခြင်းမရှိတဲ့အတွက်ကတ်တွေပြီးပုံကြမ်းနေတယ်ပုံကြမ်းတဲ့အခါမှာတော့သူတို့ရောက်ဆုံးကြောင်းသိရတယ်သူတို့ကတော့အဲ့ဒီမတတ်ပါပဲတောက်တန်းကြီးရွာမှာအေအေအဖွဲကနေတော့ကြာအစီခေါ်ပေါင်းသွားတယ်ဆိုတာသိရတယ်အေအေခုနှစ်ယောက်လောက်ကဆနာပေါင်းပြီးတက်ကြတယ်ရောင်းနေတဲ့အောက်ဖက်ကရွာတယောက်ပေါင်းသွားပြီးနောက်ဖက်ကိုခြေရင်းကြီးခေါ်သွားတယ်ပြောတယ်ညနေခွဲလောက်ကြာတဲ့အချိန်မှာအိန္ဒိယနိုင်ငံသားတို့အမောပေါင်းပြီးပြီးဒီဆုံးသွားတဲ့အတွက်ကြောင့်မလို့တော်ကိုယ်စားလှယ်တော့သူတို့ခေါ်ထားတယ်ကျန်တဲ့လူတွေကိုပြန်လွှတ်ပေးလိုက်တယ်ကြားတယ်ကြောက်တော်ကိုတော့မမျက်စိနာရောက်တယ်လို့တော့သိရတယ
်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ပြန်လည်လွတ်မြောက်ရေးအတွက်တမတော်ကလည်းဆက်လက်လှုပ်ဆောင်နေတယ်လို့ဘုံမှုချုပ်စုံမင်းထွန်းကဆက်ပြောပါတယ်ရခိုင်လက်နက်ကိုင်အေအဖွဲ့ကတော့လုံခြုံရေးရစစ်ဆေးမေးမြန်းတာဖြစ်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဝေတင်ကိုသာဆက်လက်ဖမ်းဆီးထားပြီးတော့ကြားရှိတဲ့သူတွေကိုဒီနေ့မနေ့မှပြန်လွှတ်ပေးခဲ့တယ်လို့အေအေပြောခွေးရခိုင်ဒုက္ခကဆိုပါတယ်
အမျိုးသားဒီအင်ဂျင်နီယာတွေနဲ့ပတ်သက်ပြီးတော့နော်ဒါမှတော့ဒီသူတွေတီးဟိုကိစ္စလေးမရှိဘူးလို့ပြောပြရရင်မရှိပါဘူးဆိုတော့ဒီလိုကျွန်တော်တို့ကောင်းမှမှာပဲဒီမနေ့ကညနေကလေးကဟိုပြန်ပြီးတဲ့ဒါဆက်ပေးဖို့လုပ်တာဒါမှလို့ဒီကမိုးဆုပ်သွားတဲ့ခါကျတော့ဒီလောက်ကြီးမှာဒီတိုးဒီဗမာစစ်တပ်ထောက်ထားတဲ့ဒီပုံမှန်တရားလေးတွေကိုတစ်ချက်ထောက်ရမယ်ဒီကြောင့်ကြီးရဟိုတစ်ခုချစ်တယ်လို့ရှိရင်ဒါမကောင်းဘူးဆိုပြီးတော့ကျွန်တော်တို့ဒီမနေ့မှာမှာပဲအင်ဂျင်နီယာတွေရောနောက်ဒီစကပြန်မရောရောပြီးလို့ရှိရင်စိတ်ဝင်စားနေတူကြီးရတော့နောက်ဒီအကိုရောက်နေကျွန်တော်တို့ပြန်ပြီးတော့ဆက်ပေးနေတာပေါ့နော်အဲ့ဒီအဲ့မကောင်းကြတဲ့ကူကတော့ဒီအိန္ဒိယနိုင်ငံသားဟိုငေါ့ကြီးကဒီအသက်60တနည်းရှိတဲ့သူကဒီအမိုးထောက်ပြီးတော့မှအဲ့မှာဆုံးသွားတာရှိတယ်ဗျ။ကျွန်တော်တို့ဖြေမှုတွေကတော့ကေတင်နိုင်ဖို့အတွက်အမိုးထောက်လိုက်တာပေါ့နော်။ဒါမှလည်းဒီကအရှင်တွေတင်းသွားပဲဟိုဆုံးသွားတာ။ဘူးခွေးတင်းကိုတော့ကျွန်တော်တို့ဆက်ပြီးထိန်းသိမ်းထားတယ်ဗျ
။ပလောဝါမြို့နယ်မျိုးရလှုပ်တော်မှာဦးဝေတင်းကိုဆက်လက်ထိန်းသိမ်းရတဲ့အကြောင်းရင်းကိုတော့အေးပြောခွင့်ရခိုင်ဒုက္ခကအခုလိုဆက်ပြောပါတယ
်။ဦးခွေးတင်းဟာပလောဝါမြို့နယ်ထဲမှာအဓိကဒီလိုအများဆုံးဖြစ်တဲ့ဒီခိုင်နဲ့ဒီခမည်းလူမျိုးတွေကြားမှာပေါ့နော်။ဟိုဘာသာရေးလူမျိုးကြီးအမုန်းတရားတွေတွားလာအောင်ပြီးတော့မှဒီခမည်းလူမျိုးတွေကိုတိုးတိုးသိမ်းဆိုပြီးတော့မှဟိုလောက်နေတာလို့ရှိတယ်။အဝေးတင်းဟာဒီမှာစစ်တပ်နဲ့ဟိုပူးပေါင်းပြီးတော့နော်ခမည်းလူမျိုးတွေတို့ကိုနော်အေရဲ့တင်းတွေကိုဟိုစုံစမ်းဖို့အတွက်ဒါတာဝန်ပေးပြီးတော့လုပ်နေတာလို့ရှိတယ်။ဒါတော့ဒီလုံလုံကြီးရဆက်ပြီးတော့ဟိုဆက်ဆွေးတော့ဖို့အတွက်တော့ရှိတယ်ဗျ။
မြန်မာဆိုရနဲ့အိန္ဒိယနိုင်ငံဆိုရတို့ပူးပေါင်းပြီးတော့ကလတန်စီမံကိန်းအတွက်လှုပ်ဆောင်ရမှာအိန္ဒိယမြန်မာမီဆူရန်ကားလမ်းဟာအရေးပါနေပါတယ်။အိန္ဒိယနိုင်ငံသားတွေဟာပလောဝလမ်းကိုကြီးကျူရာကနေဖန်ခံရတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ဝင်စီဘင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။ဒီကုမ္ပဏီတွေကရန်ကုန်နေပြီးတော့စစ်တီတောက်တော့ပလောဝတိုင်းအဲဒီပလောဝကူလမ်းကိုသွားကြည့်ရတယ်။ကြည့်ပြီးလို့အစိုးရတွေတို့ပြီးလို့ဒီပလောဝနေပြီးတော့ပြန်ပြီးတော့ကျောက်တော်စစ်တီရန်ကုန်လမ်းတိုက်ပြန်မှာ။ပလောဝနဲ့ကျောက်တော်ကျမှာဖန်ခံရတယ
်။ဒီပြည်စင်မှာအိန္ဒိယလူမျိုးတွေဖန်ခံရတာဖြင့်အသက်ဆုံးရှုံးမှုတွေပါဖြစ်ပွားခဲ့တာကြောင့်ဒေသဖွံ့ဖြိုးရေးနဲ့နိုင်ငံရဲ့တာဝန်ရေးရာရှုပ်ထွေးမှုတွေရှိလာနိုင်တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်။ဒီရင်းတင်ပြရေးလုပ်ငန်းတွေအဲဒီကုမ္ပဏီတွေလုပ်ငန်းတွေဖောင်းရနေတဲ့ဟာဒီမှာတော့ဖိခိုက်ဖြေတာပေါ့။နောက်တစ်ခါတော့ကျွန်တော်တို့နိုင်ငံပေါ့နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လာပြီလေ။ဒီလိုနိုင်ငံသားတယောက်အသက်ဆုံးရှုံးရတယ်ဆိုတော့ဟိုဘက်ကလည်းဒီလိုဘက်ကလည်းဒါကျွန်တော်စီကိုဖောင်းရမယ့်မြန်မာပြည်ကိုလုပ်ပါပဲ။
ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားရဲ့ဌာနရဲ့သဘောထားကိုသိရှိနိုင်ဖို့ VOA ကဆက်တွယ်ခဲ့ပေမဲ့အခုချိန်ထိအကြောင်းပြန်လာခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့မတ်လ16ရက်နေ့တုန်းကကလတန်မြှိကူးသရားတွေအသုံးပြုဖို့ရန်ကုန်ကနေတင်ပေါ်နဲ့တင်ဆောင်လာတဲ့သရားတန်ပေါင်းချင်း300နီးပါးကို AA ဖွဲ့ကနေမိရှုပ်ဖျက်ဆီးခဲ့ပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တို့အကြားစစ်ရေးတင်းမာနေစေအခြေအနေရှိနေပါတယ်။ဒီလိုစစ်ရေးပဋိပက္ခဖြစ်စဉ်တွင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ဒေသခံတွေပါဝင်ခရီးသွားတွေအတွက်လုံခြုံရေးစိုးရိမ်ရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။